နိုင်ငံတော်ဒမင်ဂါပုဂ္ဂိုလ်ဒေါက်ဆန်စုကြည်ဟာစင်ကာပူနိုင်ငံမှာဩဂုတ်လ27ရက်နေ့ကျရင်စင်ကာပူလက်ချာဆိုတဲ့မူဝါဒရေးရာမင်ခွန်းတစ်ခုပြောဖို့ရှိပါတယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုများနဲ့ရှေ့လန်းခီးလို့ဆိုရမယ်။မြန်မာ Democratic Transition Challenges and Way Forward ဆိုတဲ့ခေါင်းစဉ်နဲ့ဒီမင်ခွန်းကိုဩဂုတ်လ27ရက်အင်္ဂါနေ့စင်ကာပူစံတော်ချိန်နေ့လယ်3:15မိနစ်ကနေ4:15မိနစ်မြန်မာစံတော်ချိန်နဲ့ဆိုရင်နေ့လယ်10:45မိနစ်ကနေ2:45မိနစ်အထိ2:00ကြာပြောမယ်အကြောင်းကမ္ဘာ့ကထာပြုစီစဉ်တဲ့ Yusuf Ishak Institute ကိုအရှိတောင်ရှာလိလာရေး Institute ISES ရဲ့ဖိတ်ကြားလွန်မှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကြည်ပြောမယ့်ဒီစင်ကာပူလက်ချာဟာ43ချိန်မြောက်ဖြစ်ပြီး42ချိန်မြောက်တုန်းကတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်ပြောသွားပါတယ်။ ISES Institute ဟာစင်ကာပူလူတော်ကနေဥပဒေပြဋ္ဌာန်းပြီးဖွဲ့စည်းတည်ထောင်ထားတဲ့သီးခြားလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်ပြီးတော့အရှိတောင်ရှာဒေသရဲ့လူမှုရေးနိုင်ငံရေးစီးပွားရေးလုံခြုံရေးဖွံ့ဖြိုးတိုးတက်မှုဆန္ဒတွေကိုလေ့လာတဲ့သုတေသနအဖွဲ့ဖြစ်တယ်လို့အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။